ရှမ်းပြည်နယ်လေပိုင်းမှာအခုရက်ပိုင်းတွင်မြန်မာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒုက္ခသည်ထောင်ပေါင်းများစွာအိုးအိမ်ဆွန့်ပြီးထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေပေါ်လွန်စွာမှစိတ်ဒီကံပါရှင်စိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီကတနင်္လာနေ့ကပြောဆိုလိုက်ပါတယ်။အခြေအနေပေးထားတာနဲ့အမျှစစ်ပြေးဒုက္ခသည်တွေအတွက်အရေးပေါ်ကူညီတွေကိုဝေငှ့ပေးဖို့အစဉ်တင်ပြင်ဆင်ထားကြောင်းလဲညွှန်ရောက်မျိုးကုလသမဂ္ဂယုံက VOA ကိုပြောဆိုပါတယ်ဒီအကြောင်းပြေဆုံးကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ
်ရွေးကောက်ပွဲကျင်းပခဲ့ပြီးနောက်နေ့တွေကဆက်လို့ NCA လို့ခေါ်တဲ့တနင်္ဂနွေလုံးအပြည့်ရည်စာချုပ်မှာလက်မှတ်မထိုးတဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကိုအစိုးရတပ်တွေကဇက်တိုက်ဆူသလိုထိုးစစ်ဆင်လာတာတွေ့ရပါတယ်ရှမ်းပြည်နယ်မိုင်းရှုမြို့နယ်ဝမ်ခွေရွာအနီးဒေသမှာမြန်မာအစိုးရတပ်က SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်တွေကိုမနေ့တုန်းကထိုးစစ်ဆင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ SSPP SSA တပ်ပြောခွင့်ရသူဘုံမူကြီးဆိုင်းလာကအခုလိုပြောပါတယ
်။အခုကတို့ဒီကျောင်းနဲ့ပြန်လာတိုက်ရတယ်။မနေ့ကအဲ့ဒီတိုက်ပွဲနေရာကိုပြန်တိုက်တယ်။လွယ်ဖွီးပေါ့လွယ်ဖွီးတောင်းပေါ့နော်။ဒီနေ့တော့အဲ့ဒီရဟကလေးစီးလေနော်။ရဟကလေးစီးခုထက်ပြီးတော့ကြားနေတော့
အလားတူပဲရှမ်းပြည်နယ်မိုးမိန်မြို့တော်ကွန့်ရွာနားမှာTNLA တအောင်းပလောင်တက်တွေနဲ့အစိုးရတက်တွေကြားမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေကို TNLA တက်ပြောခွင့်ရသူဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ
်မနေ့ရှိနိုင်လေးစလာလောက်မှာဒီကျွန်တော်တို့ဆက်ကတိုင်းရင်းသားနည်းခုနဲ့ဒီစရာတက်တွေကဇမကူဖုန်းတွေကျွန်တော်ဘုံမေးရင်းနဲ့တော့ကွန်ကြီးရအနည်းမှဖြစ်တယ်ကျွန်တော်ရှိတဲ့နေရာတွေကိုတော့လည်းလည်းလည်းမှတ်တယ်ဆက်တင်ပြကြဒီတော့ဖြစ်အောင်ဖန်တီးလို့တည်းနေ
ခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ရှမ်းပြည်နယ်မိုင်းရှူမိုင်းနောင်ကျေးသီးနယ်အခြားရွာတွေကဒေသခံအနည်းဆုံး6000ကျော်မိမိတို့အိုးအိမ်ကိုစွန့်ပြီးစေဘေးတိမ်းရှောင်နေကြရပါတယ်။အဲ့ဒီစေဘေးဒုက္ခသည်တွေအတွက်အမှန်တမ်းမစိုးရိမ်မိကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီကတင်းနှလာနေကပြောဆိုလိုက်တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်မစ္စတာဖာရင်ဟတ်ပြောတာက
Said humanitarian agencies are very concerned by the recent clashes in central Shan state and by reports of up to 6,000 people displaced by the fighting.
မကြမ်းသေးခင်ကရှမ်းပြည်နယ်အလယ်ပိုင်းမှာတိုက်ပွဲတွေဖြစ်ပြီးဒေသခံ6000လောက်အိုးအိမ်စွန့်ပြီးတော့ဒုက္ခသည်အဖြစ်ထွက်ပြေးနေရတာနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီအနေနဲ့များစွာစိုးရိမ်မိပါတယ်။အဲ့ဒီဒုက္ခသည်တွေစစ်ပေးလုံခြုံနိုင်ဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေကိုလက်ခံနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဟာသက်ဆိုင်ရာအာဏာပိုင်တွေနဲ့ရောဒေသခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြပါတယ
်။ To provide assistance to people in immediate need including providing food, water.
ကုလသမဂ္ဂနဲ့သူနဲ့လက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေဟာဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေဖြစ်တဲ့ရေ၊အစားအစာ၊အဝတ်အထည်၊ခြုံဆောင်၊ဆေးနဲ့ယာယီတဲအိမ်တွေကိုကူညီပေးသွားဖို့ရှိပါတယ်။ဒီကရအပတ်ထဲမှာပဲကုလသမဂ္ဂအဖွဲ့တွေကဒုက္ခသည်တွေရဲ့ဆွေမျိုးအတန်းဝိုင်းနဲ့တွားရောက်တွေ့ဆုံပြီးအခြေအနေကိုအနိကစောင့်ကြည့်နေပါတယ်။အခြေအနေတွေငြိမ်သက်လာတာနဲ့ကူညီထောက်ပံ့မှုတွေအများဆုံးလုပ်သွားဖို့အစဉ်အသင့်ပြင်ဆင်ထားပါတယ်
။မစ္စတာဖာရင်ဟတ်ပြောဆိုသွားတာပါ။ရှမ်းပြည်နယ်မှာ NLD ပါတီပြီးရင်အများဆုံးအနံ့ရတဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကတော့စစ်ပွဲတွေရပ်ဆိုင်းဖို့နီးလမ်းရှာနေတယ်လို့စစ်ပေးရှောင်ဒုက္ခသည်တွေကိုကူညီသွားနိုင်ဖို့လုံဆောင်နေတယ်လို့ SNLD ပါတီဒုက္ခထစိုင်းစောအောင်ကပြောပါတယ
်လူကြီးကညဒုက္ခရောက်နေတယ်နေ့တိုင်းကိုကဖိတ်ပြီးတိတ်ဆောင်နေရတယ်အဲ့တော့ဒီစစ်ပွဲဟာရပ်ပြီးတော့မှဒီနိုင်ငံကြီးကိုနိုင်ငံကြီးနဲ့ဖြည့်ရှင်းမှတာလေဒါကငိမ့်တန်းတဲ့လူကိုရမယ်ဆိုတာကိုကျွန်တော်စတိုင်းမှမှယုံနဲ့ယုံကြည်တယ်အားလေအထုတ်ပြီးတော့လုပ်နေတာဒီမှာဒုက္ခရောက်နေတဲ့လူတွေကအေအာနာမှာရောက်နေတော့ကျွန်တော်တို့စက်နိုင်တဲ့သက်ကအပူကြီးပေးဖို့သာဝန်လူသားမှုဒါမျိုးတွေနဲ့အမြတ်လုပ်ကြပေးနေတာရှိပါတယ်
။ရှမ်းဒေသမှာအခုလိုအစိုးရတပ်ကစစ်ပွဲတွေဆင်နွှဲနေတာဟာနေမြေမတည်ငြိမ်အောင်နဲ့အာဏာလွှဲပြောင်းရေးကြံ့ကြာအောင်အချိန်ဆွဲဖို့ပြင်ဆင်လိုတဲ့သဘောလို့ SSPB SSA တပ်ပြောခွင့်ရဘူမူကြီးဆိုင်လာကသုံးသပ်ပါတယ်
။အဲ့ဒီစစ်ပွဲတွေကသူတို့ကြိုပြင်ဆင်ပြီးတော့ဒီကောက်ပွဲရလတ်ဆုံးနေတော့အဲ့ဒီတိုက်ပွဲတွေဖန်တီးတာပေါ့။အဲ့ဒီနေမီမတည်ငြိမ်အောင်နော်။ရှင်းရှင်းပြောရမယ်ဆိုရင်ကျွန်တော်တို့ကအဲ့ဒီအာနာသွေးပြောင်းပြင်းမှုမှာနော်ချိန်ချောင်းတုံဆိုင်နေအောင်အဲ့ဒါဖန်တီးနေတလားလို့ပဲကျွန်တော်ကသုံးသပ်ရတာပေါ့နော်
။ဒီတော့တွင်ကချင်ပြည်နယ်မိုးညင်းမြို့အနီးမှာလဲအစိုးရတပ်တွေကကချင် KIA တပ်တွေကိုလေကြောင်းတပ်အကူနဲ့ပြီးခဲ့တဲ့ရက်ပိုင်းတွင်ထိုးစစ်ဆင်နေပါတယ်ခင်ဗျာ။